မာနိုင်ငံမှာလက်တလောကြုံတွေ့နေရတဲ့တိမ့်နဲ့ချီတဲ့ရေဘေးဒုက္ခတွေအတွက်မြန်မာနိုင်ငံတွင်းမှာရှိတဲ့နိုင်ငံတကာတန်ယုံတွေကုလသမဂ္ဂအပါအဝင်လူသားချင်းစာနာမှုကူညီပေးရေးအဖွဲ့အစည်းတွေကိုနိုင်ငံခြားရေးဝန်ကြီးဌာနကစာရေးပန်ကြားထားပါတယ်။ခုချိန်ထိတော့ဘယ်နိုင်ငံဘယ်အဖွဲ့အစည်းကဘလို့ပစ္စည်းတွေလူမဲဆိုရဲစီအတိအကျမသိရသေးဘူးလို့နိုင်ငံခြားရေးဌာနကပြောပါတယ်။ဒီတော့တွင်မြန်မာနိုင်ငံကြက်ချင်းနေအဖွဲ့ကလည်းနိုင်ငံတကာမိတ်ဖက်အဖွဲ့အစည်းတွေထံအကူအညီတွေတောင်းခံထားပြီးရေဘေးသင့်သူတွေကိုဆန်းနဲ့တခြားလိုအပ်တဲ့အကူအညီတွေပို့ပေးနေတယ်လို့ပြောပါတယ်။အပြည့်စုံကိုတော့ကုဇော်ဝင်းလိုင်ကစူးစီးတင်ပြထားပါရရှင်။
ရေဘေးသင့်ပြည်သူတွေလိုအပ်နေတဲ့အစားအသောက်ဆေးဝါးနဲ့တခြားအရေးပေါ်ပစ္စည်းတွေကုညီလိုကအကူအညီပေးကြဖို့ရန်ကုန်မြို့မှာရှိတဲ့နိုင်ငံခြားတန်ယုံနေနဲ့နိုင်ငံတကာအဖွဲ့အစည်းတွေထံစာရေးပန်ကြားထားတယ်လို့နိုင်ငံခြားရေးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းကပြောပါတယ
်ရန်ကုန်မှာရှိတဲ့နိုင်ငံခြားတန်ယုံနေနောက်ပြီးတော့ပြည်သွားမှာရှိတဲ့မြန်မာနိုင်ငံကိုတွဲဖက်ကင်ထားတဲ့တန်ယုံနေပေါ့နော်နောက်ပြီးတော့ဒီဟို UN နဲ့ UN တောက်ခံ agency တွေကိုလည်းကျွန်တော်တို့ဟိုစာပေးပို့ပြီးတော့ဟိုလူမဲဆိုရင်ပြုလို့ရပါတယ်နောက်ပြီးတော့ဟိုကျွန်တော်တို့တကယ်လို့ cash လူချင်းလဲဒီလူမှုဝန်ထမ်းကလေးနဲ့ပြန်လည်နေရာခြားတိုင်းဝန်ကြီးဌာနကနေပြီးတော့ဟိုဖွင့်ထားတဲ့အကောင့်မှာပေးပို့ပြီးတော့ယူတန်းနိုင်ပါတယ်နောက်ပြီးတော့ဒီပစ္စည်းတွေလူချင်းလဲဆိုရင်ကျွန်တော်တို့ဒီ suggested list of humanitarian assistance items ဆိုပြီးတော့လဲကျွန်တော်တို့ဒီတန်ယုံနေလို့တော့အတိပေးထားပါတယ်ခင်ဗျအဲ့ဒီမှာကျွန်တော်တို့အစားအသောက်တို့ဆေးဝါးတို့ဟိုနောက်ပြီးတော့ဒီကျွန်တော်တို့ဒီဆောင်းတို့ဟိုဒီမီဆိုလာလမ်းဆိုဟိုဒီ emergency lamp ဆိုဟိုနောက်ပြီးတော့ဒီ rubber boat ဆို life jacket တို့အဲ့လိုမျိုးလေးတွေလည်းကျွန်တော်တို့ဒီမှာရှိတဲ့တန်ရုံးတွေကိုအကြောင်းကြားထားပါတယ်ခင်ဗျအ
ဲ့ဒီလိုအကူအညီတောင်းခံတဲ့ပန်ကြားချက်ကိုတော့ဩဂုတ်လ3ရက်နေ့ည8နာရီတိုင်းမှာစတင်ကျင်းပခဲ့ပြီးအခုလ၄ရက်နေ့သတင်းစာတွေမှာလဲဆက်သွယ်ရမယ့်လူအမည်စင်းတဲ့ကဖော်ပြပေးထားတယ်လို့ဆိုပါတယ်။အခုအချိန်မှာနိုင်ငံတကာကအကူအညီတွေရောက်မလာသေးပေမဲ့အကူအညီပေးဖို့အတွက်ကမ်းလှမ်းထားတဲ့နိုင်ငံတွေတော့ရှိနေပြီလို့ဦးကျော်မိုးထွန်းကဆက်ပြောပါတယ
်။ကြားထဲမှာတော့ကျွန်တော်တို့ဒီပေါ့နော်ဒီ Euro Indication ပေးတာလေးတွေတော့ကျွန်တော်တို့ရှိပါပြီခင်ဗျာ။ဥပမာထိုင်းနိုင်ငံဆိုရင်ကျွန်တော်တို့ဗတ်ငါးတန်းလူဖို့ဟောသူတို့အစီအစဉ်နေတယ်ဆိုတဲ့ဥစ္စာလေးတွေဒီအိန္ဒိယတို့ဘာလို့ဆိုလဲသူတို့ဘာကြီးကူညီရမလဲဆိုတဲ့ဥစ္စာမျိုးကြီးနည်းမြန်းလာလေးရှိတော့ကျွန်တော်တို့စာထဲမှာတော့ဘာကြီးလိုအပ်လဲဆိုတာတော့ကျွန်တော်ဖော်ပြပြီးဖြစ်တဲ့အတွက်ကြောင့်ဆက်စုမဲ့ဥစ္စာတော့ကျွန်တော်ဆက်လက်တက်ဆိုင်အနေနဲ့ဆက်လက်ညှိနှိုင်းဆောင်ရွက်နေပါတယ်ခင်ဗျာ။ဒီမှာ ICRC တို့ဘာလို့လဲဆက်တွေ့တာလေးတွေရှိပါတယ်ခင်ဗျာ။နောက်ပြီးတော့ဒီမှာ UNOCHA တို့ဘာလို့လဲဆက်တွေ့တာလေးတွေရှိပါတယ်ခင်ဗျာ။အဲ့ဒါကတော့ကျွန်တော်တို့ဘလောက်ပဲဘာပစ္စည်းရလို့ဟိုမပြောသေးဘူးပေါ့နော်သူတို့ဟိုကူညီကြပါတယ်ဆိုတော့ indication လေးတွေတော့ပေးလာတာလေးပါရှိပါတယ
်နိုင်ငံကအကူအညီတွေကိစ္စပူးပေါင်းဆောင်ရွက်ပြီးဖိတ်ခေါ်နေတဲ့အကြောင်းဖြစ်နိုင်ခြေရှိတဲ့အလူရှင်အဖွဲ့အစည်းတွေနဲ့နိုင်ငံတွေကိုစတင်ဆက်သွယ်ထားပြီးဖြစ်ကြောင်းပြန်ကြားရေးဝန်ကြီးဦးရထွတ်ပြောတာကိုကိုးကားပြီးတော့ writer သတင်းမှလည်းဖော်ပြထားပါတယ်မြန်မာနိုင်ငံတက်ချင်နေအတင်းကလည်းရေဘေးသင့်ပြည်သူတွေကိုစံနဲ့တခြားအရေးပေါ်လိုအပ်တဲ့အကူအညီတွေပို့ပေးနေပြီးဖြစ်ကြောင်းအမှုဆောင်ညွှန်ကြားရေးမှူးဦးခမောင်လာကအခုလိုရှင်းပြပါတယ်
ကျွန်တော်ဖားစားမှုအတွက်ကိုတော့ကျွန်တော်ကဆိုင်းဆင်ရအခုမိုးကားတစ်ခင်ဟိုတင်ပို့ဖို့လုပ်နေပါတယ်နောက်ကျွန်တော်တို့အဲဒီမှာမိုးကောင်းကိုတော့ကျွန်တော်တို့ချင်း50ပို့ဆိုင်းတော့ထပ်ပါမှုဖြစ်ပါတယ်အဲကျွန်တော်တို့ဘောနော်မခွေးတို့နော်ဖီနော်မခွေးရတီရမန္တလေးရနောက်စကိုင်းရနောက်ကျွန်တော်တို့မော်လမြိုင်ပေါ့နော်နောက်ပတိန်ရနောက်ဖန်းအာနော်စစ်တွေပေါ့နော်ဆရာအဲ့ဒီနေတယ်ကိုတကူကြီးတမ်းမကြီးသုံးပစ္စည်းတွေပေါ့အဲယူရိုတင်တဲ့ဒီနေရာမှာရှိတဲ့အဲရုပ်တွေကိုကျွန်တော်ကပို့ဖို့အဲတာမိုးပါပြင်ပေါ့တင်းမောင်း3352တင်း6000ကိုကျွန်တော်တို့ပစ္စည်းတွေပို့ဖို့တက်ဖို့ကျွန်တော်စီစဉ်နေပါတယ်ခင်ဗျာ
စင်ကာပူနိုင်ငံကအမေရိကန်ဒေါ်လာ5000အကူအညီပေးဖို့မြန်မာနိုင်ငံကြက်ချင်ဒီအဖွဲ့ကိုဂရုပြုထားပြီးဖြစ်တယ်လို့ဥက္ကမောင်လာကပြောပါတယ်ဒါ့အပြင်ဂျနီဗာမြို့မှာရှိတဲ့ Disaster Relief Emergency Fund တဘာဝဘေးအန္တရာယ်အရေးပေါ်ကယ်ဆယ်ရေးဌာနမှာစစ်စလန်ငွေ2,900အကူအညီတောင်းခံထားသလို ICRC နိုင်ငံတကာကြက်ချင်ညီအဖွဲ့နဲ့လာကျန်းညီအဖွဲ့တို့လိုမြန်မာနိုင်ငံကြက်ချင်ညီအဖွဲ့ရဲ့မိတ်ဖက်အဖွဲ့အစည်းတွေထံမှလည်းအကူအညီတောင်းခံထားကြောင်းဥက္ကမောင်လာကပြောပါတယ်မြန်မာနိုင်ငံကြက်ချင်ညီအဖွဲ့အနေနဲ့ကတော့ရန်ပုံငွေအခက်အခဲရှိတာကြောင့်တည်ယူပို့ဆောင်ရေးလုပ်ငန်းတွေမှာကန့်တတ်ချက်ရှိတဲ့အတွက်အစိုးရရဲ့အကူအညီနဲ့ပို့ပေးနေရတယ်လို့ဥက္ကမောင်လာကပြောပါတယ်လောလောဆယ်မှာတော့မြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံကတမ္ပါကြီးဟောင်လျံဦးဆောင်တဲ့အဖွဲ့ဟာကလေးမျိုးရခိုင်ပြည်နယ်နဲ့မကွေးတိုင်းဒေသကြီးအတွင်းမှာရေဘေးဒုက္ခတွေကိုစောင့်နေလိုအပ်တဲ့အကူအညီတွေပေးနေကြောင်းသတင်းတွေမှာဖော်ပြထားပါတယ်။ဒါ့အပြင်တရုတ်နိုင်ငံက Sky Blue လို့ခေါ်တဲ့အကူအညီကယ်ဆယ်ရေးအဖွဲ့ကအဖွဲ့ဝင်10ဦးဟာအသက်ကလေးတွေနဲ့အတူရေဘေးကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်ဖို့အင်္ဂါနေ့မှာမြန်မာနိုင်ငံကိုရောက်ရှိလာပြီဖြစ်ပါတယ်။ ဒါပေမဲ့သူတို့အနေနဲ့ဘယ်နေရာတွေမှာတွားရောက်အကူအညီပေးမယ်ဆိုတာတော့အသေးစိတ်ညီနိုင်ရအောင်မယ်လို့တမနာယုံတာဝန်ရှိသူတို့က VOA ကိုပြောပါတယ်ခင်ဗျာ